ဆရာဇော်ဇော်တိခင်ဗျာဒီနေ့တက်မတော်နဲ့သတင်းမီဒီယာတွေကြားထဲမှာသတင်းရယူမှုအဆင်ပြေချောမွေ့စေဖို့ထုတ်ပြန်ချက်တွေရရှိနိုင်ဖို့အချိန်မီရရှိနိုင်ဖို့ဆွေးနွေးကြရလို့သိရပါတယ်ခင်ဗျာဒီနေ့ဘလို့ချက်လက်တွေများနားလည်မှုရခဲ့လေခင်ဗျာ
ပထမအကြိမ်ကျွန်တော်တို့ဒါမီဒီယာနဲ့တက်မတော်ရဲ့ပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်ပါတယ်အဲတွေ့ဆုံမှုရဲ့အလုံးစုံဆွေးနွေးပွဲမှာကတော့ပထမဆုံးမီဒီယာဘက်ကသတင်းရယူရမှာလိုအပ်ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြပါတယ်အဲ့ဒါတပိုင်းပြီးတဲ့အခါမှာတက်မတော်ကနေပြီးတော့မှဒီမီဒီယာတွေကိုသူတို့ဘက်ကသတင်းထုတ်ပြန်ပေးဖို့နဲ့ပတ်သက်ပြီးတော့သူတို့မှရှိနေတဲ့ဒီကန့်သတ်တဲ့အချက်လက်တွေနဲ့သတင်းထုတ်ပြန်ပေးလို့ရတဲ့အတိုင်းအတာနဲ့သတင်းစီစဉ်ဖို့သွားနိုင်မယ့်လမ်းကြောင်းတွေကိုပြန်လည်ချပြပါတယ်။အဲ့တော့ဒီနေ့ကမီဒီယာဘက်ကသတင်းရယူဖို့အတွက်လိုအပ်တဲ့ feedback ကိုပေးတယ်။နောက်တက်မတော်လည်းသူတို့ရဲ့အခြေအနေကိုရှင်းပြတယ်ဆိုတော့အဆင့်ပေါ့လေပထမအဆင့်ဒီကိစ္စတွေကပြီးဆုံးသွားပါပြီ။အဲတော့ဒုတိယအကြိမ်ပြန်တွေ့မယ့်အလုပ်ရုံစနေဘက်မှာတော့နှူးနှစ်ဖက်သတင်းစီစဉ်လို့ရမယ့် mechanism တစ်ခုပေါ်ထွက်လာအောင်ကြိုးစားမယ်လို့နှူးနှစ်ဖက်ကနေပြီးတော့ပါဦးဆန္ဒရှိတယ်သဘောတူကြပါတယ်အကြောင်းဒုတိယအကြိမ်အလုပ်ရုံစနေဘက်ကိုဒါမဲ့2015ခုနှစ်နှစ်ဆန်းပိုင်းကျွန်တော်တို့ပထမဆုံးလာမှာပဲကျွန်တော်တို့တွေ့ဆုံပြီးတော့ဆွေးနွေးနိုင်အောင်ကျွန်တော်တို့ကြိုးပမ်းမယ်လို့အပြန်အလှန်ဆွေးနွေးတာရှိပါတယ်
ဟုတ်ကဲ့ခင်ဗျာဒါဆိုရင်ဆရာကျွန်တော်နောက်တစ်ချိန်ဆွေးနွေးပွဲအတွက်ဒီပထမအကြိမ်ကတော့ကျွန်တော်ဘယ်လိုအချက်တွေထုတ်ပြန်နိုင်လဲလို့ပြောလို့ရကြမလားလေမှုကြရလို့ပြောကြမလားခင်ဗျာ
ပထမအကြိမ်ကျွန်တော်တို့ဒီတက်မတော်နဲ့မီဒီယာတွေ့ဆုံပွဲမှာသူနဲ့သဘောတဘာဝတွေကိုသူနားလေသဘောပေါက်ပြီးတော့သူရဲ့အခက်အခဲကိုသူဟောပြတဲ့သဘောအဆင့်ကိုတော့ရရှိသွားပါတယ်အဲအဲ့ဒီအဆင့်ကိုရတယ်လို့ပြောပြလို့ရပါတယ
်ကျွန်တော်တို့ဒီတက်မတော်ဘက်ကလည်းသူတို့စေးနဲ့ပတ်သက်တဲ့ကိစ္စတွေဥပဒေနဲ့ပတ်သက်ပြီးတော့ကိစ္စတွေဆွေးနွေးရဆိုတော့အဲ့ဒီအချက်လက်တွေကကျွန်တော်တို့သတင်းသမားနဲ့နိုင်ငံတော်လေးဝက်ချက်ပေါ့ချောင်းဥပဒေကိစ္စမျိုးတွေပုံစံမျိုးကြတော့ဘယ်လိုများသတင်းသမားဘက်ကပြန်လဲဆွေးနွေးရရှိလဲနားလည်မှုကဘယ်လိုများရှိလဲခင်ဗျာ
အခုကျွန်တော်တို့ကတော့ဟိုဟာပေါ့လေမီဒီယာဘက်ကဆွေးနွေးတာရှိတယ်တက်မတော်ကနေပြီးတော့မှဘယ်ဟာတွေကတော့ဥပဒေချိုးပေါက်တာဖြစ်တယ်ဘယ်ဟာတွေကတော့ဟိုသတင်းရလို့ရတယ်ဆိုတဲ့အချက်လက်တွေရှင်းရှင်းလင်းလင်းတိတိကျကျပြောကြားပေးဖို့ပေါ့လေပြောကြားပေးဖို့အဲ့လိုဟိုတော့ပါလေဆိုတော့ပြောရတာတမ်ရော်ရဲ့ဒီကျွန်တော်တို့ဒီဥပဒေရေးရပါဒါလည်းကျွန်တော်တက်ရောက်လာတာရှိပါတယ်တမ်ရော်ဘက်ကအဲသူတို့တွေကလည်းနောက်တစ်ကြိမ်မှအဲ့ဒီအချက်လက်တွေကိုမီဒီယာနဲ့အများပြည်သူတွေသိအောင်လို့မလို့သူတို့အနေနဲ့ပြင်ဆင်လာခဲ့မယ်ဆိုတာမျိုးတွေဆွေးနွေးတာရှိပါတယ
်ဟုတ်ကဲ့တမ်ရော်ကော်ဝေးဦးစဉ်ဘိုလ်ချုပ်ကြီးမူကြီးမင်းအောင်လည်းနှစ်ကြိမ်တွေ့ခဲ့ချိန်မှာသူကလည်းသတင်းထုတ်ပြန်အဖွဲ့တွေပါထားဖို့သူပြောဆိုတာကြီးဂရီပေးခဲ့တာရှိတယ်ဆိုတော့အဲ့ဘယ်ချိန်တော့မှဖြစ်လာနိုင်တဲ့အလားအလာရှိလဲခင်ဗျအ
ဲ့အဲ့ဒါအားလုံးကလည်း၈နှစ်ပေါ့လေ၈နှစ်မှာကျွန်တော်တို့ဆက်လက်ပြီးတော့ဒီရရဆက်ပြီးတော့ဖြစ်ပေါ်လာဖို့အနေထားရှိပါတယ်
။ဟုတ်ကဲ့ခင်ဗျာဆရာဒီကြားထဲမှာရောကျွန်တော်ဒီတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေသတင်းမီဒီယာတွေရယူဖို့ကိစ္စမှာရောသူတို့ဘက်ကဘယ်လိုမျိုးတွေဖြည့်ဆည်းပေးမဲ့သဘောမျိုးတွေရှိလဲခင်ဗျာ
။အဲ့ဒါကတော့အခုကျွန်တော်တို့ဒီနေ့တွေ့ဆုံပွဲမှာကျွန်တော်တို့ဒီ contact person တွေဖုန်းနံပါတ်တွေ email တွေကိုဘယ်လိုလုပ်မယ်ဆိုတော့အကြမ်းမြင့် frame ပဲရှိပါသေးတယ်။အဲ့တော့အဲ့ဒီ frame ရနေပြီးတော့မှနောက်တစ်ကြိမ်ကျွန်တော်တို့ဟိုဟာပြုတဲ့အချိန်မှာဒီနောက်တစ်ကြိမ်ကျွန်တော်တို့တွေ့မှာတိတိကျကျဖြစ်ပေါ်လာမယ်လို့ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာဆရာကြီးနောက်မေးခွန်းတစ်ခုကကျွန်တော်သတင်းသမားတွေဘက်ကရောအဓိကဘယ်ချက်တွေကိုဆွေးနွေးခဲ့ဆိုတာလေးကျွန်တော်ထပ်ပြီးတော့ပြောပြပေးပါလားခင်ဗျာ
သတင်းသမားတွေကတော့သတင်းတွေတက်မတော်ဘက်ကရယူတာမှာအခက်အခဲတွေကြုံတွေ့နေရတယ်ဒီအခက်အခဲတွေကိုတက်မတော်ဘက်ကဘယ်လိုများဖြေရှင်းပေးနိုင်မလဲဆိုတာကိုအဲ့လောက်ကိုပဲအဓိကဟိုဆွေးနွေးသွားကြတာပါသူအစုနဲ့သူပေါ့လေ
အရင်တစ်ခါတော့ unity ကိစ္စမျိုးလို့ကျွန်တော်တက်မတော်နဲ့ပတ်သက်တဲ့ကိစ္စတွေမှာကျွန်တော်တို့ခုလိုတရားစွဲဆိုမှုတွေပြစ်ဒဏ်ပေးခံမှုတွေမရှိအောင်ကျွန်တော်သတင်းသမားတွေဘက်ကဘယ်လိုလုံဆောင်တင်နေဆိုတော့သူတို့ဘက်ကဆွေးနွေးတာရှိလားခင်ဗျာ
အခုကျွန်တော်တို့ကဟိုအမှုဖြစ်တဲ့ဟာတွေကိုဆွေးနွေးတာမဟုတ်ဘူးကျွန်တော်တို့အခုဆွေးနွေးတာဒီမီဒီယာကနဲ့တက်မတော်နဲ့ကြားမှာဒီ access to information နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုး model နဲ့တိစောက်ပြီးသွားမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးတာပါအမှုဖြစ်တဲ့ပြဿနာတွေဖြေရှင်းဖို့ဆွေးနွေးတာမဟုတ်ဘူးတက်မတော်ကခုနလုံုံရေးကိုအခြေပြုပြီးဖွဲ့လာတဲ့ဖွဲ့စည်းဖြစ်တဲ့အခါကျတော့ဒီနေ့ပတ်သက်ပြီးတော့အရင်တော့ပိတ်နေတာပေါ့လေအခုတော့တက်မတော်ရဲ့သဘောတဘာဝကိုမီဒီယာတွေကလေ့လာခွင့်ရတယ်နောက်ပြီးတော့မီဒီယာတွေရဲ့သဘောတဘာဝလည်းတက်မတော်ကလေ့လာခွင့်ရရှိပါတယ်အဲ့တော့အပြန်အလှန်နားလည်မှုတွေတခုတော့အစာပြိုးတယ်လို့အဲ့လိုတော့ပြောလို့ရပါပြီ
နောက်ဆင်းနေကြပါပြီဆက်ဆက်ပြီးတော့ဆွေးနွေးကြဖို့တိကျတဲ့ချက်လည်းရဖို့လားလားရှိတယ်ပေါ့နော်ဆရာ
ကျွန်တော်တို့ဒုတိယကြိမ်တတိယကြိမ်လေ့လုံဆွေးနွေးပွဲတွေမှာဒီတဲ့ပို့ပြီးကောင်းမွန်တဲ့နားလည်မှုတွေရမယ်လို့ကျွန်တော်တို့မျှော်မှန်းထားပါတယ်
ဟုတ်ကဲ့ဆရာတော်ရဲ့ RFA အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ